ောင်စီဟာမြန်မာနိုင်ငံမြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းသူ့ကိုတိုက်ခိုက်နေတဲ့ညီတော်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ AA TNL နဲ့ MNDAA အဖွဲ့တွေကိုစက်တင်ဘာလ2ရက်နေ့ကအကြမ်းဖက်အဖွဲ့တွေဖြစ်သတ်မှတ်လိုက်ပါတယ်။ဒီသတ်မှတ်ချက်ကြောင့်တရုတ်နိုင်ငံကဂျာဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးပြတ်သွားနိုင်တယ်လို့သုံးသပ်နေကြပါတယ်။ဒါပေမဲ့လက်တွေ့မှာငြိမ်းချမ်းရေးဆက်ဖြစ်မယ်မဖြစ်ဘူးဆိုတာကတော့စစ်ရေးနိုင်ငံရေးအခြေအနေပေါ်မှာပဲမူတည်တယ်လို့ညီနောင်သုံးဘွဲ့တဲက TNL အဖွဲ့ကပြောရေးဆိုခွင့်ရှိသူလွေးချေဦးကပြောပါတယ်
။ဟုတ်ကဲ့ဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့မဖြစ်မလားမပြတ်မလားဆိုတာတော့ကျွန်တော်ပြောတတ်သေးဘူးပေါ့နော်ဒီငင်းချမ်းရေးတည်စီးရဲနဲ့နိုင်ငံရေးချင်းတွေပုံမူတည်ပြီးတော့မှသူကပြောင်းလဲနေတာဖြစ်တဲ့အတွက်ကြောင့်ဒီပြောင်းလဲနေတဲ့နိုင်ငံရေးချင်းတွေနဲ့ပဲဒီမှာတို့ကပြောဆိုနိုင်မှာဖြစ်ပါတယ
်အခုလိုစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာအပြည့်ပြည့်ဆိုင်ရာကိုပြကျင်တဲ့ရည်ရွယ်ချက်လည်းဖြစ်နိုင်တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ကဥအောင်သူငင်းကသုံးသပ်ပါတယ
်လို့ရည်ရွယ်ချက်နဲ့အခုလိုအကြမ်းဖက်အဖွဲ့စည်းဆိုတာဟိုကြီးညာတယ်လဲဆိုတာတော့မသိဘူးဗောနော်ခင်ရတာကတော့ Interpol လို့သုံးမရင်လဲအချို့သောဒီအာဆီယံနိုင်ငံတွေကဒီလိုမျိုးဗောနော်အကြမ်းဖက်အဖွဲ့စည်းကြီးညာတဲ့ပုံမှာလိုက်နာပြီးတော့တချို့ကိစ္စတွေတင်းကျပ်တာမျိုးတွေလည်းဟိုမျောလင့်လာတာရှိကောင်းရှိမှာဗောနော်ဆိုတော့ဒါမဲ့တရုတ်ကကြတော့ကျွန်တော်ထင်တာအဲ့လိုကိစ္စမျိုးတွေကိုလိုက်နာမယ်လို့တော့မထင်ဘူးတရုတ်ကအင်အားကြီးနိုင်ငံဆိုတော့သူ့ဘာသာသူပဲဆုံးဖြတ်လိုက်မယ်လို့ထင်ပါတယ
်ဒါပေမဲ့စစ်ကောင်စီဘက်ကငင်းငင်းရေးစကားပြောချိန်မှာအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာကိုဖြေလျှော့ပေးလို့ရှိတာကြောင့်အခုလိုငင်းငင်းရေးစကားပြောနေတဲ့အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်တာဟာစစ်ကိုပဲဆက်တိုက်တော့မဲ့သဘောဖြစ်တယ်လို့မြန်မာနိုင်ငံရေးလေ့လာသူဒေါက်တာလှကျော်စောကပြောပါတယ်
။ "तू ကအကြမ်းဖက်အဖွဲ့လို့သတ်မှတ်လိုက်တယ်။ Well စစ်ပဲဆက်တိုက်တော့မှာပေါ့နော်။ဘာစကားမှမပြောတော့ဘူးတဲ့သဘောပေါ့ဗျာ။အဲစစ်သားဆွေးနွေးကြမလို့တော့ဘူး။ဆက်ပဲတိုက်မယ်လက်တော်လို့ရောက်သွားတာ။ဒါကြောင့်မလို့အခုလောလောဆယ်တော့အပြစ်ခတ်အဲရဆဲရေးဆိုတဲ့ဟာရောက်သွားမှာပေါ့ဗျာ
။အလားတူပဲစစ်ကောင်စီရဲ့ကြီးညာချက်ဟာစစ်ကြီးညာတဲ့သဘောပဲလို့မြမနိုင်ငံရေးလေ့လာသူဦးတန်းစိုးနိုင်ကလည်းသုံးသပ်ပါတယ်
။ဒီသုံးဘွဲ့လုံးနဲ့နိုင်ငံရေးဆွေးနွေးပွဲငြိမ်းချမ်းရေးဆွေးနွေးပွဲမလုပ်တော့ဘူး။စီရေးရသူတို့ကိုတိုက်ခိုက်တော့မယ်ဆိုပြီးတော့စစ်ကြီးညာလိုက်တဲ့သဘောဖြစ်ပါလေ
စစ်ကောင်စီကိုညီနောင်မဟာမိတ်အဖွဲ့သုံးဘွဲ့ဖြစ်တဲ့ AA TNL နဲ့ MNDAA အဖွဲ့တွေဟာ2029စစ်စင်ရင်းနဲ့2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစတင်တိုက်ခဲ့ကြပြီးတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆန်မှုအရ2024ခုနှစ်ဇန်နဝါရီလ17ရက်နေ့မှာဟိုက်ကင်သဘောတူညီချက်နဲ့တိုက်ပွဲတွေကိုရပ်တန့်ခဲ့ပါတယ်ဒါပေမဲ့ဂျွန်လ25ရက်နေ့ကစလို့ဟိုက်ကင်သဘောတူညီချက်ပြက်ပြယ်ပြီးတကြောပြန်တိုက်ပွဲတွေပြင်းထန်နေတာပါဒီကြားထဲမှာပဲတရုတ်ရဲ့စစ်ဆန်မှုအရဟိုက်ကင်အစည်းအဝေးတွေကိုအကြိမ်ကြိမ်ကျင်းပခဲ့ပြီးစစ်ကောင်စီဟာ6ကြိမ်မြောက်အစည်းအဝေးကစပြီးအစည်းအဝေးတယောက်ချင်းမရှိတော့ဘဲစက်တင်ဘာလ2ရက်နေ့မှာညီနောင်မဟာမိတ်3ဘွဲ့ကိုအကြမ်းဖက်အဖွဲ့တွေဖြစ်ကြီးညာလိုက်တာဖြစ်ပါတယ်ခင်ဗျာ